မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို line to meter 7925ရောကနေတိုင်းထုတ်လွှင့်နေပါပြီရှင်ကျမနှံလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပေးဆက်တော်မှာပါ
သောတာရှင်များချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါဗင်နီဇွဲလားရှင်နဲ့တင်ဖို့ရောင်းချမှုကိုကန့်သက်ဖို့အမေရိကန်ဘက်ကစဉ်းစားနေပါတယ်ရိုဟင်ဂျာပြည်ထနာကဒေတာတွင်လုံခြုံရေးကိုပါချိပါလာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကသတိပေးလိုက်ပါတယ်ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ကချင်ပြည်နယ်မှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကနေတင်းရှောင်ထွက်ပြင်းနေရတဲ့စစ်ပြေးဒုက္ခတွေအတွက်ကျမရင်ဆောင်ရှောက်မှုအရေးတကြီးလိုအပ်နေပေမဲ့ကျမရင်ဝန်ထမ်းအဖွဲ့တွေတွားရောက်ဖို့အခက်အခဲဖြစ်နေတဲ့သတင်းမှာကတော့
ဘုပ္ပစားတော့လည်းပိတ်မိနေတဲ့သူကလည်းဒီတက်ကစစ်စစ်ပြီးမှပြန်လွတ်တယ်ဆိုတဲ့ခါကျတော့သူတို့ထွက်လာဖို့လည်းဖြတ်နေတာအဲ့တော့သွားပြီးကုနေမဲ့သူအခွင့်နဲ့တွေ့ဆုံဖို့ကပိုဖြတ်နေတာ
ကချင်ရေးဆောင်ရွက်ပေးနေသူတော်တွဲဘူးပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်ကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်တနိုင်းမြို့မှာပိတ်မိနေတဲ့ဒေသခံတွေနဲ့မော်ရင်းလုပ်သားတွေကိုကယ်ထုတ်ရေးမြစ်ကြီးနားမှာဆန္ဒပြကြတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဗင်နီဇွဲလားနိုင်ငံကိုဖျားပေးရေးအတွက်ရည်ရွယ်ပြီးရေနံရောင်းချမှုအပေါ်ကန့်သက်ဖို့အမေရိကန်ကစဉ်းစားနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မျှတပြီးစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးနီလန်တစ်ခုအနေနဲ့ရေနံရောင်းချမှုအပေါ်တန်းခတ်ပိတ်ဆို့ရေးအလားအလာတွေကိုတနင်္ဂနွေနေ့ကအာဂျင်တီးနားနိုင်ငံခီးစဉ်အတွင်းခေါင်းဆောင်နည်းနဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီး Tillerson ကပြောပါတယ်။တချိန်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့ရေနံပေါကူမှီခိုနေရတဲ့ဒေတာရင်းနိုင်ငံတွေဗင်နီဇွဲလားပြည်သူတွေနဲ့အမေရိကန်ရေနံကုမ္ပဏီတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုရဲ့ဆိုးကျိုးသက်ရောက်မှုတွေရောပါတက်တာစီမဲ့နီလန်းတွေကိုလည်းရှာဖွေလိုတဲ့အကြောင်းဝန်ကြီးကီလာဆန်ကပြောပါတယ်ဗင်နီဇွဲလားနိုင်ငံကအမေရိကန်ကိုတတိယအများဆုံးရေနံတင်သွင်းသူဖြစ်ပါတယ်ဗင်နီဇွဲလားရေနံတင်သွင်းမှုကိုတားမြစ်လိုက်ရင်အမေရိကန်လုံခြုံရေးကိုအထိနာစေပြီးရေနံစင်းလုံးလဲတက်သွားမယ်လို့အမေရိကန်ရေနံလုပ်ငန်းကြီးတွေဘက်ကပြောဆိုနေကြပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးထီလာဆန်ကတော့လက်တင်အမေရိကန်ငါးနိုင်ငံကိုခီးသွားနေတာမှာဒီကနေ့တနင်္လာနေ့မှာတော့ပေရုနိုင်ငံမြို့တော်လီမားမှာရှိနေမှာဖြစ်ပြီးမနေ့ပြန်အင်ကာနေ့မှာတော့ကိုလံဘီယာကိုခီးဆက်မှာဖြစ်ပါတယ်။ခီးစဉ်အဆုံးသတ်ဖြစ်ဂျမေကာကိုလည်းဝင်ရောက်မှာဖြစ်ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထရှိမှုလျှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ထားရက်ကိုရင်ဆိုင်နေရပါပြီ။start လို့အတူပါခေါ်တဲ့ American Russia နှစ်နိုင်ငံမဟာဗျူဟာလက်နက်လျှော့ချရေးစာချုပ်အသစ်ရာဒီနေ့တနင်္လာနေ့မှာဒီနောက်ဆုံးသတ်မှတ်ရက်ကိုရောက်လာတာမို့ Russia အနေနဲ့ကတိတည်ပြီးလှုပ်ဆောင်နိုင်ဖို့ American ဘက်ကယုံကြည်ထားပါတယ် American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရက American အနေနဲ့2018ခုနှစ် August လမှာကတည်းကဒီစာချုပ်အဓိကသတ်မှတ်ချက်ပမာဏအထိနျူကလ িয়ার လက်နက်တွေကိုလျှော့ချပေးပြီးဖြစ်တဲ့အဲ့ဒီအချိန်တုန်းက Russia အနေနဲ့လည်းဒီသတ်မှတ်ချက်ထိလျှော့ပေးဖို့တူးတက်တဲ့လှုပ်ဆောင်မှုတွေရှိခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးပြောခွင့်ရဟက်သန်နျူဝက်ကရုရှားအနေနဲ့ဒီစာချုပ်သတ်မှတ်ချက်အထိနျူကလ িয়ার လက်နက်တွေမလျှော့ပေးနိုင်စရာဘလို့အကြောင်းမှမရှိဘူးလို့လည်းထုတ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးကြေညာချက်ထဲအရအခုလိုနှစ်နိုင်ငံလုံးကလျှော့ချလိုက်တဲ့နျူကလ িয়ার လက်နက်ပမာဏကိန်းဂဏန်းအထောက်အထားတွေကိုအရင်ခုနှစ်နှစ်ထက်ကတစ်နှစ်နှစ်ချိန်ပုံမှန်လှုပ်လာခဲ့တဲ့အတိုင်းနောက်လာတယ်မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ဒီ SDART Stat စာချုပ်တွေကိုAmerican နဲ့ Russia နှစ်နိုင်ငံကြား2010ခုနှစ် April 8ရက်မှာချုပ်ဆိုခဲ့ပြီး2011ခုနှစ် February 5ရက်နေ့မှာစတင်အသက်ဝင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စု Town Carolina ပြည်နယ်မှာမနေ့တနင်္ဂနွေနေ့က Key တဲ့တင် Amtrak ရထားနဲ့ကုန်တင်ရထားတို့တိုက်မိခဲ့ပါတယ်ရထားနှစ်စင်းတိုက်မိတာကြောင့်ရထားဝန်ထမ်း2ဦးသေဆုံးပြီးလူ100ကျော်ထဏ်ရာရခဲ့ပါတယ်ဒီမတော်တဆမှုဟာဆိုရင်နှစ်လတာကာလအတွင်း Amtrak ရထားလိုင်းကရထားတွေပါဝင်ပတ်သက်ခဲ့တဲ့တတိယမြောက်လူသေးဆုံးထိခိုက်မှုရှိတဲ့မတော်တဆမှုဖြစ်ပါတယ်။နယူးယောက်ကနေမိုင်ယာမီကိုခုံမောင်းလာတဲ့ Amtrak ခီးသည်တင်ရထားပေါ်မှာဝန်ထမ်း၈ဦးနဲ့ခီးသည်150လိုက်ပါခဲ့ပြီးတောက်ခဲလိုင်းနာပြည်နယ်မှာကုန်မပါတဲ့ CSX ကုန်ရထားနဲ့တိုက်မိခဲ့တာလို့ Amtrak ရဲ့ကြေညာချက်မှာဖော်ပြပါတယ်။ခီးသည်တင်ရထားရဲ့ဆက်ကောင်းကပုံပြက်ပန်းပြက်ကိုဖြစ်သွားတာလို့အုတ်ချုပ်ရည်မှု Henry McMaster ကသတင်းထောက်တွေကိုပြောပါတယ်လူ116ဦးကိုတော့ဆေးရုံတင်ထားတဲ့အကြောင်းရထားတွေဘေးကင်းလှုပ်ချုပ်ရေးအတွက်ဆွေးနွေးကြဖို့လိုအပ်ပြီလို့လည်းအုတ်ချုပ်ရည်မှုကပြောဆိုခဲ့ပါတယ် yata lanjang lwe de ni yata chao Amtrak yata lancho twa ke da lo song san sit se tu ri ka twi shi ke bi ba chaung phit khe ya de le so ra ko adika tha song san ni de lo lan ban sat twe yi be kin lon chom mu a phwe ye ukatha Robert Samward ka pyo su tha ba de shin
Super Bowl လို့ခေါ်တဲ့ American မှာနာမည်အကြီးဆုံးဘောလုံးပွဲမှာနာမည်သိမ့်မကြီးတဲ့ Philadelphia ပြည်နယ်အသင်းကအမှတ်မထင်ပိုဆွဲသွားပါတယ်။52ချိန်မြောက် NFL လို့တူကောက်ခေါ်တဲ့ American မြို့သား League ဖလားဘောလုံးပွဲကို Minnesota ပြည်နယ် Minneapolis မြို့မှာမနေ့ကကျင်းပခဲ့ရမှာ New England ပြည်နယ်က Patriots အသင်းကိုအခု Philadelphia ပြည်နယ်က Eagles အသင်းက41-33နဲ့အနိုင်ရသွားတာပါ။Eagles အသင်းအနေနဲ့အရင်ကနှစ်ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်ပြိုင်ခဲ့ပူပေမဲ့အခုမှပထမဆုံးချန်ပီယံပိုဆွဲလိုက်တာဖြစ်ပါတယ်အခုလိုပိုဆွဲခဲ့တာကြောင့် Philadelphia ပြည်နယ် Eagles အသင်းအနေနဲ့ American မြို့သား Bowling Conference မှာကုစားပြုပါဝင်ခွင့်ရတဲ့အသင်းတစ်သင်းဖြစ်သွားပါပြီတကယ်တော့ Eagles အသင်းဟာ1982ခုနှစ်တုန်းက Oakland Raiders အသင်းကိုရှုံးခဲ့တယ်လို့2005ခုနှစ်မှာလည်းအခုနိုင်လိုက်တဲ့ Patriots အသင်းကိုရှုံးခဲ့ပါတယ်အခုဒီနှစ်ပွဲမှာတော့ EGS အသင်းရဲ့ quarterback ကိုအဓိကဦးဆောင်ဘောလုံးဖြစ်ပေးတဲ့ Nick Foles ဟာအရင်နာမည်ကြီး quarterback ဖြစ်တဲ့ Carson Wentz ပြိုင်ပွဲရာသီပြီးကန်နေ14ပတ်မြောက်မှာဒုဒဏ်ရာရသွားတာကြောင့်အစားထိုးဝင်ကစားခဲ့သူပါပွဲစဉ်တစ်ချောင်း Nick Foles ဟာအဓိကအကောင်းဆုံးကစားခဲ့သူဖြစ်ပြီး touchdown လို့ခေါ်တဲ့တစ်ဖက်အသင်းရဲ့ခန်းစစ်စည်းကိုကျော်တဲ့အထိပတ်ဝန်းကျင်အောင်3ချိန်တိတိမီတာ341မီတာစီစဉ်ပြစ်ပေးခဲ့ပါတယ်ဒုတိယပိုင်း15မိနစ်မှာ Nick Foles ကိုယ်တိုင်တဖက်အသင်းခန်းစည်းကိုကြော်ပြီးဘောလုံးကိုတည်သွားခဲ့တာနိုင်တာကြောင့်သူဟာစူပါဘိုးဘောလုံးပြိုင်ပွဲသမိုင်းမှာပထမဆုံးပြိုင်ပွဲတစ်ခုထဲမှာတင်ဘောလုံးအဓိကဖြစ်သူရောကိုယ်တိုင်တက်စ်တောင်းရအောင်တည်သွားနိုင်သူဖြစ်ခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကဒေသတွင်ပဋိပက္ခတွေဖြစ်ပြန့်နှံ့လာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့သတိပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်း9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာဆိုရင်ရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်နေတာတွေကလူမျိုးစုအလိုက်ရှင်းလင်းမှုမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြင်းရှိတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကအင်ဒိုနီးရှားနိုင်ငံမှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ်
Myanmar faces a very serious crisis with a potentially severe impact on the security of the region. It is sometimes said
ဒေသရင်းလုံခြုံရေးအပေါ်တက်ရောက်မှုရှိလာနိုင်ခြေရှိနေတဲ့ပြဿနာကြီးနဲ့မြန်မာနိုင်ငံရင်ဆိုင်နေရတာပါဒီကနေ့လူ့ခွင့်ရေးချိုးဖောက်မှုတွေကနောက်နေမှာပြည်ပခန့်တွေဖြစ်လာနိုင်တယ်လို့လည်းပြောကြပါတယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့လူ့ခွင့်ရေးညီလာခံတစ်ခုမှာကုလလူခွင့်ရမဟာမင်းကြီးမိန်ကွန်းပြောခဲ့တာမှာတော့ရိုဟင်ဂျာပြည်နာကနေကိုယ်ခွေယုံကြည်မှုကိုအခြေခံနဲ့ကျေပြန့်တဲ့ပြည်ပခါကြီးဖြစ်လာမယ်ဆိုရင်တော့ဒီကိစ္စကတကယ်ကိုသတိထားမယ်ကိစ္စဖြစ်လာနိုင်တယ်လို့သတိပေးသွားပါတယ်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်း90ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကအကြမ်းဖက်မှုတွေနဲ့ဒုက္ခတွေကပ်ပြီးကြီးပေါ်ပေါက်လာရတာဖြစ်တယ်လို့လဲကုလသမဂ္ဂလူခွင့်ရမဟာမင်းကြီးကပြောဆိုသွားပါတယ်ရှင်။
အိန္ဒိယနိုင်ငံနဲ့နယ်စပ်နားကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတင်ကားဖြတ် rocket ဒုံးကျည်ပေါင်း10ခုနဲ့အခြားလက်နက်တွေဖွက်ထားတာတွေ့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီနယ်စပ်ကတော်ရင်ဘန်ကာတခုထဲကနေဒီလက်နက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှုကင်းတိုက်ဖြတ်ရေးနဲ့စီးရေးတင်မာမှုလျှော့ချရေးဌာနရဲ့အကောင်ဆုံးတပ်ဖြစ်တဲ့ RAB လို့တော့ခေါ်တဲ့အရေးပေါ်ဆောင်ရွက်ရေးတရင်ကအခုလိုတွေ့ရှိလိုက်တာပါ။ဒီအရေးပေါ်တရင်ရဲ့တရားရင်းနဲ့သတင်းမီဒီယာဌာနညွှန်ကြားမှု Mufti Muhammad Khan ကအခုလိုလက်နက်တွေဖွက်ထားတဲ့ဆက်ချဲအမျိုးသားတတော်ကျိုးပိုင်းနေရာကိုတရင်ပေးလာတဲ့အပေါ်အမြန်ဆောင်ရွက်ခဲ့တဲ့နယ်မြေရှင်းလင်းမှုအပြင်မှာအခုလိုပေါ်ထုတ်နိုင်ခဲ့တာလို့ထုတ်ပြောလိုက်ပါတယ်ဒီတွေ့ရှိမှုတွေမှာတင်ကားတွေကိုမီတာ1500အကွာအဝေးကနေကောင်းကောင်းပြတ်ထည့်နိုင်တဲ့40မီလီမီတာဒုံးကျည်တွေလည်းပါဝင်ပြီးဒီလက်နက်တွေကိုအစိုးရဆန့်ကျင်ရေးအကြမ်းဖက်တိုက်ခတ်မှုတွေမှာသုံးဖို့စစ်သွေးကြွအုပ်စုတွေကဖွက်ထားတယ်လို့တန်လျာရှိထားကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ
Samsung လုပ်ငန်းစုကြီးရဲ့အမေရိကန်ဂရေတာတတိလီချေရန်အပေါ်ချမှတ်ထားတဲ့ထောင်နှံကိုတောင်ကိုရီးယားအယူခံတရားရုံးကဆိုင်းငံ့လိုက်ပြီးဒီကနေ့တနင်္လာနေ့မှာပဲထောင်ကနေချက်ချင်းပြန်လွှတ်ပေးဖို့အမိန့်ချမှတ်လိုက်ပါတယ်။သမ္မတပတ်ကွန်ဟေကိုယာရုကဖယ်ရှားလိုက်ရတဲ့အထိဖြစ်ခဲ့တဲ့အခရီးလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးအသက်49နှစ်အရွယ်လီချေရန်ကိုပြီးခဲ့တဲ့ဩဂုတ်လကစွန်းမြို့တော်ခရိုင်တရားရုံးတစ်ခုကနေထောင်နှံ5နှစ်ပြစ်ဒဏ်ချမှတ်ထားတာပါ။အယူခံခရုံးကနေဒီကနေ့မှပြစ်ဒဏ်ဆင်ချက်တချို့ကိုပေးဖြတ်လိုက်တယ်လို့ပြစ်ဒဏ်တွေကိုရှော့ချလိုက်ပြီးဆိုင်းငံ့ထောင်ဒဏ်နှစ်နှစ်ခွဲအဖြစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်
။လူတွေရာနှဲချီတည်ဆုံခဲ့ရတဲ့2015ခုနှစ်တုန်းကဘယ်ရစ်မြို့တက်ခဲမှုထဲမှာနောက်ဆုံးကျန်နေခဲ့သူဖြစ်အဓိကသံသယရှိသူတူကိုပထမဆုံးအကြိမ်ဖြစ်ဒီနေ့ရုံးတင်စစ်ဆေးလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာလုပ်တဲ့ဒီခုံရုံးကိုသံသယရှိထားတဲ့အသက်28နှစ်အရွယ်အဖျော်ဆွဲတာဝတ်ထားတဲ့မုတ်ဆင်မွေးပတိုင်းမွေးတွေနဲ့ဆလာအဗ်ဒယ်စလမ်ကိုအမေရော်ဝယ်လုံချုံရဲ့တပ်သားတွေကဝိုင်းရံပြီးလက်ထိတ်မထက်ပဲလက်ထိတ်မခတ်ပဲခေါ်ဆောင်လာခဲ့တာပါတရားသူကြီးကသူ့ကိုနာမည်ပြဖို့ခေါ်ရမှာတော့မတက်ထရက်ပေးဖို့သူကညှင်းဆုပ်ခဲ့ပါတယ်သူနဲ့ဆဆွဲခန္ဓာကသူအသက်24နှစ်အရွယ်တူနီရှားနိုင်ငံဘွားဆိုဖီယန်အရီယီလက်ဒီခုံရုံးမှာရှိနေခဲ့တယ်လို့တရားလွှတ်တော်တရားခွင်ရောက်သတင်းတောက်တွေကဆိုပါတယ်ခင
်အင်လာနေညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်တပ်နဲ့မြန်မာစစ်တပ်တို့ကြားစစ်ဖြစ်နေတဲ့ကချင်ပြည်နယ်ရဲ့ဘေးလူရာကိုတင်ဆောင်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေကျန်းမာရေးဆောင်ရှားမှုအရေးတကြီးလိုအပ်နေပေမဲ့ဆရာဝန်တွေဦးဆောင်တဲ့ကျန်းမာရေးဆောင်ရှားမှုစေတနာဝန်ထမ်းအဖွဲ့တွေအဲ့ဒီကိုရောက်သွားဖို့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒါအပြင်ရာသီဥတုဆိုးရတဲ့တန်းကြောင်အရေးပေါ်ကျန်းမာရေးဆောင်ရှားမှုနဲ့လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်လည်းတိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်။မဆုမုံကအသေးစိတ်ဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလဆန်းကနေစလို့ကချင်ပြည်နယ်တနိုင်းမန်စီဆွမ်ပရာဘွန်မိုးကောင်ဖားခန့်စတဲ့ဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တို့အကြားတိုက်ပွဲတွေကပြင်းထန်နေပြီးတော့တပ်စခန်းတွေရှိတဲ့နေရာတွေကိုမြေပြင်ကရောဝေဟင်ကပါဆစ်ဆင်တိုက်ခိုက်နေလို့ထောင်ချီတဲ့ဒုက္ခသည်တွေဟာဘေးလွတ်ရာကိုထွက်ပြေးနေကြရတာဖြစ်ပါတယ်တောတောင်နေတဲ့ထွက်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ပြေးဒုက္ခသည်တွေမှာရာသီဥတုဆိုးရတဲ့အရေးတန်းကြောင့်ကျန်းမာရေးထိခိုက်ရတယ်လို့ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ကျန်းမာရေးအရေးပေါ်ရှောက်မှုလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်ကချင်ပြည်နယ်မြကြီးနားမြို့အခြေဆိုင်အခမဲ့ဈေးကူတာရေးအဖွဲ့ကအထူးကုဆရာဝန်ကြီးတွေဆရာဝန်တွေသူနာပြုတွေပါဝင်နေကျန်းမာရေးရှောက်ရှောက်ပေးနေတဲ့အဖွဲ့အနေနဲ့ကလည်းစစ်ဖြစ်နေတဲ့နေရာတွေအထိတွားရောက်ပြီးတော့လိုအပ်တဲ့ဆေးဝါးကူတာမှုတွေပေးနိုင်မှုအတွက်မှာလမ်းခေးကပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်အခဲဖြစ်နေကြတယ်လို့ဦးဆောင်သူတူဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်တွဲဘူးကအခြေအနေကိုပြောပြပါတယ်
အဓိကဖြစ်တဲ့နေရာတွေတနားရီလို့ပေါ့နော်တိုက်ပွဲဖြစ်ပွားတဲ့နေရာကျတော့တွားလို့မရဘူးဖြစ်နေတာအဓိကလမ်းမှာတိုက်ပွဲဖြစ်တော့ကျတော့သွားရည်လာရည်ခက်ခဲနေတာပေါ့ဟိုဘက်ကျတော့လည်းပိတ်မိနေတဲ့လူကလည်းဒီတက်ကစစ်စစ်ပြီးမှပြန်လွတ်တယ်ဆိုတဲ့ခါကျတော့သူတို့ထွက်လာဖို့လည်းခက်နေတာအဲ့ဒီခက်ခဲတွေဖြစ်နေတာပေါ့နော်အဲ့တော့သွားပြီးကုနေမဲ့လူအဖွဲ့နဲ့တွေ့ဆုံဖို့ကပိုခက်နေတာအခမဲ့စေကုသကြီးအဖွဲ့တော့ဒီမှာကျတော့ပြည်နယ်မှာစေရကြီးကလည်းပါတယ်နောက်ဆရာဝန်တွေပါတယ်ရန်ကုန်တို့ဘာလို့ပကလည်းခွင့်ယူမှာပေါ့နော်သူတို့ပေးနိုင်တဲ့အချိန်မှာသူတို့လာတယ်ပေါ့နော်နောက်ဒီကနေခံဆရာဝန်တွေလည်းပါတယ်ပေါ့နော်အဲ့လိုမျိုးဖွဲ့စည်းထားတာပါဖြစ်
ထောင်ချီတဲ့စစ်ပြေးဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့စားနပ်ရိက္ခာတွေနောက်လူမဲမဲကလေးငယ်သားသည်မိခင်တွေတက်ကြီးရွယ်ဦးအဖိုးဖွားတွေအတွက်အရေးတကြီးလိုအပ်နေတဲ့အဝတ်အစားဆောင်စေဝါနဲ့စားနပ်ရိက္ခာတောက်သုံးရည်တွေအတွက်လည်းအခက်အခဲဖြစ်နေကြရတဲ့အတွက်ဒုက္ခသည်တွေစီကိုအရောက်သွားပို့နိုင်ဖို့မှာလည်းလမ်းမှာအခက်အခဲဖြစ်နေရတယ်လို့ကချင်နေချင်းခရိုင်အဖွဲ့ချုပ် KBC ကတိခါတော်ရဆရာတော်ဒေါက်တာကလမ်ဆာဆောင်ကလည်းပြောပါတယ
်အဲဒီနိုင်ဒီတပ်ကဒီဒုက္ခသည်တွေကိုဟောပိတ်ဆို့နေတဲ့သူတွေထုတ်တော့ထုတ်ပေးနေကြပါတယ်ဒါပေမဲ့ဟောအလုံးတော့မကုန်သေးဘူးပေါ့ကျွန်တော်ဒီကတော့ဘာလို့လုံးဝမဖြစ်နိုင်အောင်ခက်ခဲမှုတွေကလည်းတော်တော်ရှိတယ်။နောက်ပြီးမှ38ဒီဖေဝါရီယူတော့ဘူးကလည်းဘလို့မှမဖြစ်နိုင်အောင်။ဆိုနေတူဒီစံပြပုံမဲ့မှာပိတ်ဆို့နေတဲ့တပေါင်းကျော် ID ဒီတွေကိုလည်းကျွန်တော်တို့ကဘာစားတော့ရိတ်ခါမှဘာသေးဝါမှပံ့ပိုးမှုမလုပ်နိုင်သေးပါဘူး။ဒီတိုင်းမှာအခုကျွန်တော်တို့ပြည်နယ်အစိုးရရဲ့ညွန်ကြားချက်ကိုတော့ကျွန်တော်တို့ဆောင်နေပါလေ
။ဒါကြောင့်ဒီလိုကျမ်းမာရေးဆောင်ရှောက်မှုတွေနဲ့စားနပ်ရိက္ခာအရေးပေါ်လိုအပ်နေတဲ့သူတွေစီကိုကူညီပေးနေသူတွေအများအရောက်သွားနိုင်ဖို့ကသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပြည်နယ်အစိုးရဘက်ကဝိုင်းဝန်းကူညီပေးဖို့လိုအပ်နေတယ်လို့လည်းဒေါ်တွဲဘူးကပြောပါတယ်
။အာသူတို့ဘက်ကတော့ကျမတို့တွားလာတဲ့အခါပေါ့နော်။တွားရေးလာရေးတွေ့ဖို့အတွက် ကူညီပေးဖို့လိုတယ်နောက်မှတပ်ပတ်နဲ့ပြောဖို့ပေါ့နော်ကျွန်တော်တို့သွားလာနိုင်အောင်လုပ်ပေးဖို့တော့အစိုးရကူညီပေးဖို့လိုအပ်ပါတယ်အခုကျွန်တော်တို့ကသွားတဲ့အခါမှာလမ်းနေပိတ်နေတယ်သွားလာလို့မရတဲ့ကိစ္စကျွန်တော်တို့တွေ့အခက်ခဲအကြီးဆုံးအခက်ခဲပါရှင့်ကျွန်တော်တို့ကတော့ဒီမြို့နဲ့နီးတဲ့နေရာတွေတော့ကျွန်တော်တို့တိုင်းရိုက်ထိတွေ့နိုင်တယ်ပေါ့နော်အခုလိုပေါ့နော်တကယ်တော်ထဲမှာပြင်းနေတဲ့နေရာတွေရောက်ဖို့ဆိုလို့လုံခြုံရေးမကောင်းတဲ့နေရာမှာပို့ပြီးစက်မာရေးပြဿနာတွေနဲ့တွေ့ဆုံနေရတဲ့အခါကျတော့ကျွန်တော်တို့ကဒီသွားရေးလာရေးအတွက်အဓိကစီစဉ်ပေးဖို့ကျွန်တော်တို့လိုအပ်နေပါတယ်ဒီသွားလာနိုင်ဖို့ပေါ့ကျွန်တော်တို့လည်းအခြေအနေကြည့်ပြီးတော့သွားလာတယ်ဒါပေမဲ့အခုစွန်ပရာဖို့နဲ့ဘူတာအိုပဲသွားမယ်ဆိုလို့ရှိရင်အခုတံတားတွေမရှိတော့တဲ့အခါကျကျွန်တော်ကကားနဲ့အဖက်ကိုသွားဖို့ခီးစဉ်ပြက်သွားတယ်ပေါ့နော်သွားလို့ပြင်းတော့ပေါ့အဓိကတော့ကျွန်တော်တို့ဒီသွားရေးလာရေးအဆင်ပြေဖို့နဲ့လုံခြုံရေးရဖို့အဓိကလိုအပ်နေတာဖြစ်ပါတယ်ရှင
်ဒါပြင်ကချင်ပြည်နယ်အတွင်းကစီးရေးတင်းမာနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေရှိကိုသွားနိုင်မှုအခက်အခဲဖြစ်နေပေမဲ့ကုညီရေးအဖွဲ့တွေဘက်ကတော့ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာကလမ်ဆာဆောင်ကပြောပြပါတယ
်လုပ်ပေးဖို့ပေါ့နော်အဲ့ဒါသိဆုနေတဲ့သူတွေကိုဒီစစ်တပ်ကခွင့်ပြုပြီးမှအားလုံးဟိုမိမိစံသားအတိုင်းအမြန်အဲ့ဒီနေရာနေထောက်ခွာနိုင်ဖို့တော့ကျွန်တော်တို့လိုချင်တာပေါ့ဆံပူမှုကတော့ဟိုမကြရောမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့ကတကယ်လို့ခွင့်ပြုမယ်ဆိုရင်တော့ကျွန်တော်တို့တနိုင်ချီတော့တော်ပြီးပံ့ပိုးဖို့စီစဉ်တော့ရှိပါတယ်အဲကျွန်တော်တို့ကတော့အစားတောက်တွေရှင်းွားတွေပေါ့အတော်ပြေးဖို့ပြင်ဆင်ထားပါတယ
်ပြီးခဲ့တဲ့ရက်ကပဲမြန်မာစိုးရစစ်တပ်ကတိုင်းရင်းဒေသတွေကအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ထိုးစစ်တွေကိုမရက်တတ်မှုဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့ပူးပေါင်းပြီးတော့ခုခံစစ်အဖြစ်တိုက်ခိုက်သွားမယ်လို့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းဖွဲ့ဘက်ကကြေညာချက်ထုတ်ထားတဲ့အပေါ်မှာဒေသတွင်းတိုက်ပွဲတွေပိုပြင်းထန်ပြီးစစ်ရေးအချိန်မြင့်တင်းမာလာမယ့်အခြေအနေကိုတော့ဒုက္ခသည်အရေးကူညီပေးနေသူတွေကစိုးရိမ်နေကြပါတယ်ရှင်
မဆုံမတင်ပြတော့ပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းကချင်ပြည်နယ်တွင်းကသတင်းတပုတ်တင်ပြပါအောင်မယ်ကချင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ KIO ကချင်လူလိုက်ရေးအဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တနိုင်းမြွနယ်ပရင်မော်ဒေသမှာပိတ်မိနေတဲ့ဒေသခံပြည်သူတွေနဲ့မော်တွင်းလုသားတွေကဲထုံနိုင်မှုအတွက်ကချင်ဒေသခံတွေကနေဒီကနေ့မြစ်ကြီးနားမြို့မှာစီတန်းလဲလဲဆန္ဒဖော်ထုတ်ခဲ့ပါတယ်ဒီဆန္ဒဖော်ထုတ်ပွဲကိုအစိုးရအနေနဲ့တားဆီးမှုမရှိပေမဲ့ကြွေးကြော်တန်တွေကိုတော့စီစစ်ဖျက်တောက်ခဲ့တယ်လို့ဆန္ဒပြကောင်ဆောင်တွေကပြောပါတယ်ရှိတဲ့တိုင်းမော်ဒေတာရင်ပိတ်မိနေသူ100ခန့်ကျန်နေသေးတယ်လို့လဲကချင်ငင်းချမ်းရဲ့အစိုးအကျိုးဆောင်အဖွဲ့အတော်ဝင်ရှိသူတွေကပြောပါတယ်။နိုင်ကုန်းအိမ်ကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲဖြစ်ပွားရာဒေတာတွင်ပိတ်မိနေတဲ့စစ်ဘေးတင့်ပြည်သူတွေကိုကယ်ဆွတ်ဖို့ကြိုးပမ်းပြီးတော့ဒီကနေ့မနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစီတန်းလှည့်လည်ဆန္ဒထုတ်ပေါ်ခဲ့တယ်လို့အဖွဲ့ခေါင်းဆောင်တွန်နန်းဘူးကပြောပါတယ်။
အဓိကအကြောင်းအရတော့အဲတနိုင်းဒေသမှာလေပြီးမဲ့တဲ့ပြည်သူက3ဦးတိဆုံးနေ5ဦးကိုပြင်းထန်စွာဒဏ်ရာရတယ်ဘယ်နှဦးဆက်ပြီးတော့တိဆုံးလဲဆိုတော့ကျွန်တော်တို့မသိဘူးလူတွေရှိနေတဲ့ရွာမှာပေါ့နော်လက်လက်ကြီးတွေကြားတယ်လင်းရင်နဲ့လက်လက်ကြီးတွေပြစ်တယ်ပေါ့နော်ဒီပြီးတော့ပိတ်နေအခုတစ်ထောင်ကျော်ကျန်သေးတဲ့ပိတ်နေရအဲ့ဒါကိုနည်းနည်းဆက်ပြီးတော့လွတ်တယ်လို့ကြားတယ်ဒီလိုပြည်သူတွေပိတ်နေရတော့အများဆုံးဆုတ်ဖို့ရတယ်ကျွန်တော်တို့ကဤအမျိုးမျိုးနဲ့စူးစမ်းပါတယ်ဝင်ကြည့်တော့တွေ့ဖို့အတွက်စူးစမ်းတယ်ဒါနဲ့အကြောင်းတစ်ခုကကျမတို့မြောက်ပိုင်းတိုင်းစစ်ဌာနောက်ထုတ်နဲ့လည်းတွေ့ဖို့စူးစမ်းတယ်သူကလုံးဝတွေ့မခံဘူးရက်တည်းကြာနေဆိုတော့ကျမတို့ကလူရင်အားနဲ့ပေါ့နော်ဆနာပြဖို့အတွက်ကိုတပိမောက်ဖို့အတွက်ကိုကျမတို့ဆီဆိုင်လိုက်ရချင်းဖြစ်တယ်ပေါ့နော်ခုလမ်းလျှောက်နေလူကတော့တရားဆောင်ကြော်မယ်လို့ကျမတို့ခံမနေရှင်
ဒီကနေ့မနေ့မှာပြုလုပ်ခဲ့တဲ့စီသားလှည့်လည်ဆန္ဒဖော်ထုတ်ပွဲကိုမြစ်ကြီးနားဒေသခံ9000ခန့်ကနေစီသားဘူးမနောကွင်းကနေစတင်ပြီးမြစ်ကြီးနားမြို့စင်းကိုလှည့်လည်ခဲ့တာပါဒီဆန္ဒဖော်ထုတ်ပွဲမှာအာဏာပိုင်တွေနဲ့တားဆီးပိတ်ပင်တာမရှိပေမဲ့ကျွေးကြော်တန်တွေကတော့တပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေစီစစ်ဖျက်တောက်ခဲ့တယ်လို့ဆန္ဒပြခေါင်းဆောင်သွန်နန်းဘူးကပြောပါတယ်
ဒီနေ့အခါမှာကျမတို့ရဲ့ကြွေးကြော်တန်ပေါ့နော်တန်းတက်ပေးရင်ရှင်နေရင်လည်းဘုံကျဲချင်းဆိုတာမထည့်ခိုင်းဘူးပြည်သူတွေကိုရက်သက်စွာတက်ဆက်ချင်းဆိုတာကိုလည်းမထည့်ခိုင်းပေါ့နော်ဒီကြားတိုင်းပြုလုပ်ချင်းဆိုတာတွေကအဲ့ဒါဖြစ်ပြီးပါဆိုတော့ရဲစခန်းအဲ့လိုပြောရင်ကျမတို့ပါမစ်တင်တဲ့အခါမှာအဲ့ကွဲကြပြီးမိပြည်သူများဘေးကင်းဆောင်တွေကပြန်နေရေးသူကြီးအဲ့ဒါရရဲသုံးချက်ပဲရရဲ
တလိုင်းမြို့နယ်ပရင်မော့ဒေသမှာမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလကွန်ပိုင်းကစပြီးတော့ဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်ဒေသခံတွေနဲ့မော်လုပ်သား4000ကျော်ဟာမော်ဒေတာတွင်စိုက်ပွဲစောပိုင်းကာလတွင်မှပိတ်မိနေခဲ့တာပါ။တနိုင်းမော်ဒေတာမှာပိတ်မိနေတဲ့သူတွေကိုမြန်မာတပ်မတော်ကလည်းစစ်ဆေးပြီးမှနေရကိုပြန်ခွင့်ပြုနေတာကြောင့်လက်ရှိပိတ်မိနေသူ800ခန့်ရှိနေသေးတယ်လို့ကြေညာရေးကြိုးရဆောင်ဥလုံမိုင်ကွန်ကြာကဆိုပါတယ
်။ကိုတို့ကအဲ့ဒီ smart ကနေပြီးတော့မှပေါ့ဝနဲ့တနိုင်းကိုထမ်းမဲ့လမ်းမှာတက်ကနေပြီးတော့မှတနေ့ကို200 300 400ပေါ့လေအဲ့ပါလေသူတို့စစ်ဆေးပြီးမှသူတို့လွတ်နေတာလူပေါင်း4000ကျော်နဲ့ခုသိရတော့နောက်ဆုံးချင်တဲ့800လောက်ပဲရှိတယ်လို့သိရတယ်ဗျာ။
တနိုင်းမော်ဒေတာတွင်ပိတ်မိနေတဲ့သူတွေဟာအစားအသောက်နဲ့ကြားမရေးဆိုင်ရာကိစ္စတွေမှာအခက်အခဲရှိနေတယ်လို့ဥလမိုင်ကွန်ကြာကဆိုပါတယ် မြန်မာတမရော့ကနေကချင်းလွတ်လိုက်ရေးတမရော့ချီပြူရန်တနိုင်းမျိုးနဲ့ရွှေမော်သွင်းဒေတာဘက်ကိုနေမီရှင်လေးရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တယ်လို့တိုက်ပွဲတွင်ဒေတာခံတွေမော်လုတ်သားတွေထိခိုက်တိုက်စုံမှုတွေလည်းဖြစ်ပွားခဲ့ပါတယ်။မော်ဒေတာတွင်ကထွက်လာတဲ့လုတ်သားသုံးဆောင်ကျော်ဟာနေရာရင်းကိုပြန်သွားကြတယ်လို့တနိုင်းစစ်ဆောင်စခန်းတာဝန်ခံဥပဒေရှောင်းကပြ ဒီကနေ့တည်ရန်ဆန္ဒမရရှိသေးသလိုကာယကံရှင်မိသားစုတွေလဲစိုးရိမ်နေကြတယ်လို့ဥပိ္ပဇာဘောင်းတော်ကပြောပါတယ်ဇန်နဝါရီ32ရက်နေ့မှာမိုင်းခေါင်သုတ်ကတဲ့စကန်နှစ်ခုဖြစ်တဲ့ ဒီကနေ့ဒီတရင်ဆန္ဒမရရှိသေးသလိုကာယကံရှင်မိသားစုတွေလဲစိုးရိမ်နေကြတယ်လို့ဥပိ္ပဇာဘောင်းတော်ကပြောပါတယ်ပြီးခဲ့တဲ့မနှစ်မေလ22ရက်နေ့မှာခမာယ32ကိုရှစ်သန်းစစ်ကြောင်းကနေမိုင်းခေါင်ရဆွေပြေသောကတဲ့စကန်ကရွာသား3ဦးကိုတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေလဲရှိနေပါတယ်မိုင်းခေါင်သောကတဲ့စကန်ကရွာသား3ဦးကိုတပ်ဖြတ်မှုနဲ့မြန်မာတပ်မတော်ကတိုင်ရင်မှုပါဝင်အရာရှိစစ်တီ6 ဲ့မြန်မာဆိုရစစ်တပ်တို့ကြပြီးခဲ့တဲ့2013ခုနှစ်ကစလို့တိုက်ပွဲတွေဖြစ်ပွားလာတာဖြစ်ပြီးတိုက်ပွဲကြောင့်တိုင်းနဲ့ချီတဲ့ကချင်ဒေသခံပြည်သူတွေဟာစစ်ဘေးတန်းချောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
Rush တန်ပြ Energy အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ထောင်ညံရေးစစ်ဘောဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်လို့ရှိမရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအစိုးရနဲ့စစ်တပ်အစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမဟုတ်လို့ပြည်တွင်းရေးကိစ္စတွေမှာရှင်းမတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923821994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
နနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မှာဖတ်ဆရာအောင်ပါ။အမေရိကန်နဲ့ရုရှားနိုင်ငံတို့ဟာ New START လို့ခေါ်တဲ့နိုင်ငံမဟာပြူဟာမြောက်လက်နက်လျှော့ချရေးသဘောတူစာချုပ်ကနေသတ်မှတ်ထားတဲ့ကန့်သတ်ချက်တွေနဲ့အညီလိုက်နာဆောင်ရွက်တဲ့အနေနဲ့ဒီကနေ့ February 5ရက်နေ့မှာတွေ့ဆုံသွားကြဖို့ရှိပါတယ်။ရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ရှိမှု Syria, Crimea, Ukraine နဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့ရုရှားအစိုးရတို့ကြားသဘောထားကွဲမှုတွေပိုကျဲပြန့်လာနေပေမဲ့နှစ်ဖက်စလုံးကကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့နျူကလ িয়ার စောင့်ကြည့်ရေးနဲ့စီစစ်အတည်ပြုရေးကိစ္စတွေမှာဆက်လက်ပြီးတော့လိုက်နာပူပေါင်းဆောင်ရွက်နေကြတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ VOA သတင်းထောက်စင်းနီစင်းနိုင်ငံခြားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ
။ဒီနေ့တလင်းအောင်လေးဟာဆိုရင် American နဲ့ Russia တို့ကြား News Start လို့ခေါ်တဲ့နိုင်ငံဗျူဟာမြောက်လက်နက်လျှော့ချရေးစာချုပ်ချုပ်ဆိုတဲ့ရှင်းနှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီစာချုပ်ကိုတော့အရင် American သမ္မတဟောင်း Barack Obama နဲ့ Russia သမ္မတဟောင်း Vladimir Putin တို့က Czech နိုင်ငံ Prague မြို့မှာလက်မှတ်ထိုးခဲ့ကြတာပါ။ဒီကနေ့ကတော့နိုင်ငံလုံးအတွက်ဒီစာချုပ်ကနေသတ်မှတ်ပြထမ်းထားတဲ့ကန့်သတ်ချက်တွေတိုင်လိုက်နာဆောင်ရွက်ဖို့နောက်ဆုံးသတ်မှတ်ရလည်းဖြစ်ပါတယ်။အဲဒီကန့်သတ်ချက်တွေထဲမှာနျူကလ িয়ার ဒုံးကျည်ထိပ်ဖူးနဲ့ကမ္ဘာတစ်ဝန်းမှာတက်ပြန့်ချထားတဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကျည်တွေပါဝင်ဗျူဟာမြောက်လက်နက်တွေကိုရှော့ချသွားဖို့ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်လုံးမှာသတင်းကောင်းတွေရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်။
The United States has met the central limits of the New START Treaty in August 2017.
American ပြည်ထောင်စုအနေနဲ့ New START သဘောတူစာချုပ်ရဲ့အဓိကစာရဲ့သတ်မှတ်ချက်တွေကို2019ခုနှစ်ဩဂုတ်လမှာပြည့်မီခဲ့ပါတယ်။ကျမတို့အခုချိန်မှာအကဲဖြတ်ကြည့်ရသလောက်လဲရုရှားနိုင်ငံကလည်းအဲ့ဒီသတ်မှတ်ချက်တွေကိုပြည့်မီအောင်လုပ်တဲ့နေရာမှာတိုးတက်မှုတွေရှိလာပါတယ်။ရုရှားအစိုးရအနေနဲ့အဲ့ဒီသတ်မှတ်ချက်တွေကိုပြည့်မီအောင်လုပ်နိုင်မယ်လို့ယုံကြည်ပါတယ်။
ဒီသဘောတူစာချုပ်ရနှစ်ဖက်လုံးအနေနဲ့နည်းနည်းတခါဒုံးကျည်ထိပ်ဖူးတွေနဲ့အဲဒီဒုံးကျည်ထိပ်ဖူးတွေကိုပို့ဆောင်ပေးမဲ့ကားရည်တွက်တည်းရဲ့သတင်းချက်လက်တွေကိုဖလှယ်ကြဖို့တစ်ဖက်နဲ့တစ်ဖက်စာချုပ်ထဲမှာပါတဲ့အတိုင်းဘယ်လောက်ထိလိုက်နာဆောင်ရွက်မှုရှိရဆိုတာကိုကွင်းစင်လေးလာစစ်ဆေးခွင့်ပြုဖို့တွေပေါင်းပါတယ် ကွင်းစင်းပြီးတော့စုံစမ်းစစ်ဆေးခွင့်ပေးတဲ့အတွက်နှစ်ဖက်ကြားမှာယုံကြည်မှုတွေဖြစ်ပေါ်စေတယ်လို့နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကအကဲခတ်အိုဂါအိုလီကာကပြောပါတယ်
It limits your incentives to try to cheat, and it gives everyone also the opportunity to meet one another. And
ဒီချက်ကတဖက်နဲ့တဖက်လိမ်မို့မကြိုးစားစေတယ်လို့တဖက်နဲ့တဖက်တွဲဆောင်ဖို့အတွက်အခွင့်အရေးပေးပါတယ်။ဒါအပြင်အားလုံးသဘောတူထားတဲ့စာချုပ်မှာပါတဲ့အတိုင်းလိုက်နာခြင်းရှိမရှိစီစဉ်အတည်ပြုချက်အပေါ်မူတည်ပြီးဆက်ဆံရေးအမှန်တကယ်တည်ဆောက်ဖို့အခွင့်အရေးကိုလည်းအားလုံးကိုပေးပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့နျူကလ িয়ার လက်နက်တွေအပေါ်မှာသူ့ရဲ့ချင်းကပ်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအတွက်မှာအခုလိုပြောကြားခဲ့ပါတယ
် We must modernize and rebuild our nuclear arsenal. Hopefully never have
ကျွန်တော်တို့အနေနဲ့နျူကလ িয়ার လက်နက်တွေကိုခင်ဗျာအောင်ပြန်လည်တည်ဆောက်အောင်မှာဖြစ်ပါတယ်ဘယ်တော့မှအသုံးမပြုရဖို့တော့မျှော်လင့်ပါတယ်ဒါပေမဲ့နျူကလ িয়ার လက်နက်တွေအားကောင်းအောင်လုပ်ဆောင်မယ်ဆိုရင်ကျူးကျော်ရန်စားမှုတွေကိုဟန်ထားနိုင်မှာဖြစ်ပါတယ်အနာဂတ်ချိန်ချိန်မှာတော့ကမ္ဘာနိုင်ငံတွေအားလုံးစုပြီးသူတို့ရဲ့နျူကလ িয়ার လက်နက်တွေအားလုံးကိုဖျက်သိမ်းပြစ်တဲ့အချိန်ရောက်လာမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီအချိန်ကိုတော့မရောက်သေးပါဘူး။အ
မေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ကြားမှာဆက်ဆံရေးကောင်းမွန်တယ်ဆိုပေမဲ့လည်းနိုင်ငံကြားမှာကိစ္စရပ်တော်များများကိုသဘောတူညီမှုမရှိခဲ့ဘူးလို့အကဲခတ်အိုဂါအိုလီကာကပြောပါတယ
်။ I think that the United States and Russia disagree on a great many things. And have some interest
America နဲ့ Russia ကြားမှာသဘောမတူတဲ့ကိစ္စရဲ့အတော်များများရှိပြီးတော့တစ်ခုနဲ့တစ်ခုမတူညီတဲ့အကျိုးစီးပွားတွေရှိနေကြတယ်လို့ကျွန်မထင်ပါတယ်။ဒါကဘာလဲဆိုတော့ကျမတို့ကြားကသဘောမတူညီမှုတွေတိုးမလာအောင်ကျမတို့အနေနဲ့တေချာလုပ်သွားဖို့လိုအပ်ပြီးတော့တကယ်လို့အခြေအနေတွေဆိုးလာရင်လည်းကမ္ဘာကြီးကိုတိကျပို့ပြီးအနေရမဖြစ်အောင်ထိန်းထားဖို့လိုပါတယ
်။ကမ္ဘာပေါ်ကနျူကလ িয়ার လက်နက်65ရာခိုင်နှုန်းဟာ America နဲ့ Russia နိုင်ငံတွေမှာရှိတာကြောင့်ဒီ news chat သဘောတူစာချုပ်ကကမ္ဘာလုံးဆိုင်ရာလုံခြုံရေးမှာအဓိကဖြစ်တယ်လို့ Oliga ကပြောပါတယ်ခင်ဗျာ
။ကုရနိုင်ပါရှင်။ကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်း radio အစီအစဉ်ပြပချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲတိုက်ထုတ်လင်းပေးသွားအောင်ပါ။ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြန့်ရှင်းနေတဲ့အချင်းတွင်သတင်းအချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါအောင်။စုပါဘိုးလို့ခေါ်တဲ့အမေရိကန်မှာနာမည်အကြီးဆုံးဘောလုံးပွဲမှာတော့နာမည်သိနေကြီးလာတဲ့ဖီလာဒဲဖီးယားအသင်းကမထင်မှတ်ပဲဘိုးဆွဲသွားပါတယ်။52ချိန်မြောက်အမေရိကန် NFL အမျိုးသားဘောလုံးလိဂ်ဖလာဘိုးလူပွဲကိုမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာမင်းညကကျင်းပခဲ့တာမှာ New England ပြည်နယ် Patriots အသင်းကိုဖီလာဒဲဖီးယားပြည်နယ် Eagles အသင်းက 41-33 မှတ်နဲ့အနိုင်ရသွားတာဖြစ်ပါတယ်။ Eagles အသင်းအနေနဲ့အရင်က2ချိန်နောက်ဆုံးပွဲစဉ်တွေမှာဝင်ရောက်ရှင်းပြန်ခဲ့ဘူးပေမဲ့အခုမှပထမဆုံးအကြိမ်ချန်ပီယံအဖြစ်ဘိုးဆွဲသွားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုဖိအားပေးရအတွက်ရည်ရွယ်ပြီးရင်းနှံရောင်းချမှုအပေါ်ကန့်သက်ဖို့အမေရိကန်ကစဉ်းစားနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မြတ်တပ်ပြီးစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးနှီးလန်းတစ်ခုအနေနဲ့ရင်းနှံရောင်းချမှုအပေါ်တန်းခတ်ပိတ်ဆို့ရေးအလားအလာတွေကိုတင်းနှင်းကလင်းကအာဂျင်တီးနားနိုင်ငံခီးစဉ်အတွင်းခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့တယ်လို့ဝန်ကြီးဒီလာဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်စုဆောင်းထားရှိမှုရှော့ချပေးရေးအတွက်နောက်ဆုံးသတ်မှတ်ချက်ကိုရင်ဆိုင်နေရပါပြီ။start လို့အတိုးကောက်ခေါ်တဲ့အမေရိကန်ရုရှားနှစ်နိုင်ငံမဟာဗျူဟာလက်နက်ရှော့ချရေးစာချုပ်တဲ့အရာဒီကနေ့တနင်္လာနေ့မှာနောက်ဆုံးသတ်မှတ်ရက်ကိုရောက်တာမို့ရုရှားအနေနဲ့ဂရိတီပီလှုပ်ဆောင်နိုင်ဖို့အမေရိကန်ဘက်ကယုံကြည်ထားပါတယ်ရှင် ။တရင်အချင်းချုပ်ကိုမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ် VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါသသရှင်များနဲ့တကွမြန်မာပြည်ပြည်ပတာပေါင်းကျန်းမာရှင်လမ်းမသိရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.